ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်မိုးပြဲမြို့မှာဒီရပိုင်းတွင်စစ်ကောင်စီကလက်နက်ကြီးတိုက်ခတ်မှုတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးအခုလိုစိုးရိမ်နေကြတာပါမကြာသေးခင်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံအများအပြားတင်းရှောင်ခဲ့ရတဲ့ဒေသမှာစစ်ရေးတင်းမာမှုတွေပေါ်ပေါက်နေတာကြောင့်စိုးရိမ်နေမှုနေရမှုတွေလည်းပိုပြီးတော့ကြီးမားလာနေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားဇူလိုင်လတဲ့တိုက်ပွဲတွေကြောင်းဒေသခံအများပြားဘေးလွရာတိမ်းရှောင်ခဲ့ရတဲ့မိုးပြဲမြို့မှာအခုခါအခြေအနေတည်ငြိမ်စွာပြူလာတာကြောင့်နေရက်ပြန်လာကြပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြတာပါဒီအပိုင်းတွေမှာဆိုရင်လေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာတွေရှိနေတယ်လို့မြို့ခံတွေကပြောပါတယ်။
အခုမရှိဘူးတိုင်းတွေကပစ်ခတ်တာတွေရှိတယ်။ဟောအမကြီးပြောပြလို့မရဘူးဒီမှာတို့ဒီမှာစစ်သားရှိတယ်မဟုတ်ဘူး။ဒီအမီးနားမှာလည်းရှိရင်တော့အဲ့ဒါစကားပြောလို့မရ။
စစ်ကောင်စီတပ်တွေဟာမိုးပြဲမြို့ထဲမှာရောမြို့အပြင်မှာပါတပ်ဆွဲထားပြီးလမ်းသွာလမ်းလာတွေကိုစစ်ဆေးတာမတင်ခိုင်းရင်ဖမ်းဆီးတာတွေရှိတယ်လို့လည်းလုံခြုံရေးအရာအမည်မဖော်လိုတဲ့နောက်ထပ်မြို့ကန်တယောက်က VOA ကိုပြောပါတယ်
ဒီမကောင်းဒီရက်ဆက်နေတော့ရရှိပါပြီဒီစနေကြီးဒီလက်မင်းကြီးဒါနဲ့တို့ကသူ့ပေါ့လေပြီးတော့တစ်ခွက်ကြည့်တာနဲ့လို့ပေါ့နော်တို့ကတော့ဒီစနေကြီးစနေကြီးတော့ပုံမှာပဲညမင်းညလည်းညလုံးလာသူ့လည်းနေ့လည်းပိုင်သူ့လည်းအဲ့နဲ့ပိုင်းနဲ့သူဒီမှာအနေတံပေါ့နော်ဒီလိုမျိုးရေမျိုးပတ်ပန်းလေတော့ရှိနေတာဘူးဒီမှာရွက်ကြတဲ့ဝင်နေတော့ဒီလားလားလားဒီလိုမျိုးပုံပေါ်မှာဆုံးသေးတယ်ဆက်လို့ဒီလက်ကဲအပ်ပြင်းဒီမျိုးတရားလို့ဒီပုံတွေမှာမရှိဘူးလို့ပြောတယ်ပေါ့တော့
မိုးပြင်းမျိုးအနည်းစစ်ကောင်စီကအင်အားဖြည့်တင်ထားတာကြောင့်စီရေးတင်မာနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအဝေးထိန်ဒရုန်းတွေနဲ့ကင်းထောက်တာရှိရလို့မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်
။ဒီမြို့ပေါ်မှာတော့စစ်ကောင်စီရတော့ဒီတော်များတော့သူတို့ကတော့ညှိထားပါတော့မှတော့သူတို့ရဲ့မိသားစုတွေခေါ်လာတယ်ချက်ချင်ဟောတာ။ကျွန်တော်ဒီနေ့ကျတော့လုံးမြောက်တယ်လို့ဒီလူတွေကလည်းသူတို့ကကျွန်တော်ရှိရနေရပါတော့ကျွန်တော်ရှိရနေတဲ့သူတို့ကိုအားဖြစ်ထားတော့ရှိရပါတော့။တော်များတော့သူတို့ဒီအင်းအဖြစ်ဆိုတော့ဒီဟိုမဆော်လည်းဟိုဆက်ဆက်ပြီးတော့ပါတယ်အဲ့တော့အဲ့တော့တော့ပူပူအမျိုးတော့ကြီးကြီးဖြစ်နေတော့နော်ဆိုတော့အင်းအဖြစ်ရတော့ပူညာတော့ကျော်တော့မျိုးတော့အပေါ်နေလို့ဝင်ဆုံးနေကြတယ်သူတို့ကချတာအစားတော့သူတို့ကအနေကြီးနဲ့ဖြစ်လာတယ်လို့ပေါ့
ပြီးခဲ့တဲ့ဇူလိုင်လကမိုးပြဲတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကသူတို့တပ်ဆွဲအထိုင်ချတဲ့ပတ်ဝန်းကျင်မှာမြေမြုပ်မိုင်းထောင်ထားသလိုသူတို့ရှိတဲ့ဒေသတဝိုက်မှာအနီးရောက်နယ်မြေတပ်မှတ်ပြီးတော့ပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေတေဆုံးတာရှိတယ်လို့လည်းပြောပါတယ်။ဒီကိစ္စတေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတရားအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီကလည်းမိုးပြဲစီရေးအစီအစဉ်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဖေကုံအရှိချာမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေပြီးတော့လူနေအိမ်တွေအနီးကျရောက်ပောက်ကွဲတာတွေရှိတယ်လို့စီမီလော့ရွာကတူကပြောပါတယ
်။အခုတော့မှလက်နက်ကြီးလမ်းပြီးတော့ပြည်နေကြတဲ့နေရာမှာလက်နက်ကြီးရဲ့နေရာလည်းဟိုဒီစီမီလော့ရွာလည်းဟိုခဏခဏပဲတောင်းလို့ရတဲ့ခေါက်ခေါက်ဆိုပုံမှန်ပြည်တာလက်နက်ကြီးတို့ကပြည်ပြည်စီတဲ့ဆက်ကိုပြည်လာတာလူလင်ရပုံမှန်ဝဲပေါ်တယ်ဟိုကျဲတာတော့မကျဲနောက်ဖက်ကျဲတယ်အိတန်ကောက်ဖက်ဆုံးခဏခဏလာကျဲတယ်နောက်တော့ဆောင်းကိုကလည်းခဏခဏလာကျဲတယ
်လေကြောင်းတိုက်ခတ်မှုတွေအပါအဝင်မြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေအပေါ်တိုက်ခတ်မှုတွေအရှိန်မြင့်လာနေကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိုကထက်ကလည်းဒီသတင်းမှထဲမှာပဲလူအခွင့်ရေးကောင်စီကိုတင်ပြထားတာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်တေဆုံးသူခန့်မှန်းကြီး400ကျော်ရှိတယ်လို့လည်းပြောပါရရှင်